အင်းနောက်စုစင်းနဲ့မှတ်ပုတ်တင်ပြနိုင်တဲ့အင်းနောက်စုတစ်ခုကိုတလကို၁၃,၉၀၀နဲ့ပုံမှန်ဈေးထက်လျှော့ပြီးရောင်းချပေးသွားမယ်လို့စံစဘာအတင်းချုပ်ကဒီကနေ့တနင်္လာနေ့မှာထုတ်ပြန်လိုက်တာပါ။စံတအိတ်ကိုတသိန်း၃,၀၀၀အောင်နဲ့တသိန်း၄,၀၀၀အကြားရိုးရိုးစံကို၈,၀၀၀နဲ့ထောင်နဲ့၈,၀၀၀အောင်အကြားဈေးနှုန်းနဲ့ရောင်းချပေးနေတယ်လို့ထုတ်ပြန်ထားပါတယ်။ဒါပေမဲ့ရန်ကုန် ဲ့ဆန်ကြောကလည်း24ပြည်တအိတ်ကိုအခုဇွန်လထဲမှာကျက်2သိန်းနီးပါးအထိဈေးတက်ခဲ့တာပါဒါကြောင့်ဆန်နဲ့စီကုံတဲ့တချို့ကိုစစ်ကောင်စီကခေါ်ယူစစ်ဆေးခဲ့တယ်ဆိုတဲ့အတန်းတွေထွက်ပေါ်ခဲ့ပြီးအခုလိုပြင်ပဈေးနှုန်းထက်လျှော့ပြီးရောင်းချလာတာပါပြင်ပဈေးကွက်မှာတော့ဆန်ဈေးစီဈေးကကုန်စည်တိုင်းတွေသတ်မှတ်ထားတဲ့ဈေးတွေထက်အဆမတန်ကြီးနေတာကိုတွေ့ရပါတယ်ပေါက်ဈေးနှုန်းအမျိုးမျိုးဖြစ်နေတဲ့အတွက်ပုံမှန်ဝယ်လက်တွေကဈေးအပြောင်းလဲကိုစောင့်ကြည့်နေတဲ့အကြောင်းနေကဆန်လက်ကားရောင်းချသူတူကပြောပါတယ
်မေမေဆန်ချက်ကိုဆိုင်နေရတော့ကိုရောင်းဝယ်ရတော့ဆိုရယ်ဒါပေမဲ့ဝယ်မဲ့ကြည့်ကွာကြာကွာပါတော့လားသူတို့လည်းဒီလိုစောင့်ကြည့်ရတယ်သူလည်းဆိုတဲ့သူကလည်းတော်တော်တည်းမှာကြာမှုပညာပြောနေရတယ်ပေါ့ခရားအဲ့တော့အတိုင်းတန်နေရဟိုရေမောဆိုရင်တော့အတက်တာလို့ပါလို့ဆိုရင်တော့ဟိုနည်းနည်းကိုဝယ်ထားကြအခုတော့ဟိုကြာမှာပညာဆိုတော့သူတို့လည်းဟိုစောင့်ကိုတော့ကြည့်တဲ့သဘောအဲ့လိုရများနေ
တချို့နေရာတွေမှာပစ္စည်းပြတ်မှဆိုပြီးမရောင်းတဲ့နေရာတွေလည်းရှိပါတယ်စီတီမတ်လိုလက်လီရောင်းတဲ့ဆိုင်ကြီးတွေတောင်ဒီရက်ပိုင်းမှာဆန်နဲ့စီတွေကိုအယောင်းစင်ပေါ်ကနေခဏသိမ်းဆီးခဲ့တာကိုတွေ့ရပါတယ်တစ်ဖက်မှာလည်းဆန်နဲ့စားအုပ်စီဈေးနှုန်းတွေကိုဈေးလျှော့ရောင်းဖို့စစ်ကောင်စီကကုန်တယ်အသင်းတွေကိုဖိအားပေးထားပေမဲ့အစစ်စစ်လက်ပေးလက်ယူမှုတွေကြောင့်ပြပစားအုပ်စီဈေးနှုန်းကိုမထိန်းချုပ်နိုင်ကြောင်းစီလုံငန်းရှင်တူကဗီအိုကိုပြောပါတယ်ခွဲတန်းနဲ့တင်သွင်းလာတဲ့စားအုပ်စီကိုတပိတ်တာ9400နဲ့ရောင်းချဖို့စီကုံတယ်များအသင်းကတတ်မှတ်ထားပေမဲ့အောက်ခြေမှာတော့ဒီဈေးကိုဟန်ပြရောင်းချပြီးအများစုကိုဈေးကြီးကြီးနဲ့ရောင်းပြီးအကျိုးအမြတ်ရနေတာပါစားသုံးစီရောင်းချတဲ့လုပ်ငန်းရှင်တူကအခုလိုပြောပါတယ
်ဘောကနေအောက်လေးအောင်ကစိတ်လိုက်စားတော့နေတဲ့ကိစ္စကိုအကုန်စားနေတာနေရကြတော့လေမတော်တော်လားခရီးတော့လေဒီကားနဲ့သာပြီးတယ်ဗျာကိုယ်တော်ဒီလာကုန်ရင်တော့တပိတ်တာပေးလို့ပြောရမယ်။အဲ့ဒါကလည်းတပတ်မှတစ်ခါတော့ပြေးတဲ့သဘောပေါ့။နားပိပါလောက်ရတယ်ဆိုရင်နည်းနည်းသူကရကောင်ကသုံးပိပါလောက်ကျန်တဲ့သူကတပိပါဘုံဝက်ပေါ့။အဲ့ဒါလေးကိုအယောင်လေးပြပြဒီကျန်တဲ့ကိုနီးကွက်နဲ့လှုပ်ပါ။ဒီဒီကုသမှုကြီးကိုပါလို့ကျွန်တော်တပိတ်တာတစ်ထောင်ပေးကွာ။မင်းတို့ဒုညနဲ့ဒီကဲဟိုအကျဉ်းချင်းငါတို့နားလဲတယ်လို့ဒီဒီ9000ပဲကြော်ပြောင်းနေကွာဆိုရင်ကြီးရတဲ့ကွာ။ဟောဦးကဒါပေမဲ့အဲ့လိုရတယ်မဖြစ်ကြဘူးလေ။ကွက်ကြတော့ခင်ဗျာဟိုလူတဲသူတွေကိုလှုပ်တာကွာ။ဓမြတိုက်စာခိုင်းတယ်လူပဲ။ဟိုတဘောဆက်ပြီးပါလာတဲ့ပြစ်တာသုံးပြီပါလာပြပြီးတော့ညရဲ၆ပြီပါလာကြ၆ဝက်ဒီလာပြန်ရောက်ရတယ်။ဟိုအေးယူတဲ့လူချင်းတွေပေါ့နော်။အစ်ထက်တဲ့ဒေတာညာတယ်။အဲ့တော့ဘလို့လို့ဒီအရှိအပေါ်တော့ဘူးနော
်။ဒါအပြင်စံကြိတ်ခွဲဖို့လျှက်စစ်မရတာလက်ပေးလက်ယူမှုတွေကြောင့်ကုန်စည်နှုန်းကျဖို့ထက်ဈေးကွက်ကမောက်ကမဖြစ်နိုင်တဲ့အခြေအနေကပိုများတဲ့အကြောင်းလုပ်ငန်းရှင်တွေကသုံးသပ်ပါတယ်။2023ခုနှစ်ဩဂတ်လတုန်းကလည်းစားသုံးစီလုပ်ငန်းရှင်များအသင်းတာဝန်ရှိသူတွေအပါအဝင်ကုန်တယ်တချို့ကိုတတ်မှတ်ထားတဲ့ရည်ညွှန်းတန်ဖိုးနဲ့မရောင်းတဲ့အတွက်စစ်ကောင်စီကဖမ်းဆီးစစ်ဆေးခဲ့ပါတယ်။အဲ့ဒီကတည်းကလက်လီဈေးကွက်မှာစားအုပ်စီတပိတ်တာကိုကျပ်1000လောက်အထိရှိနေခဲ့တာပါ။အခုတော့ပြင်ပမှာစားအုပ်စီတပိတ်တာကိုကျပ်1000အထက်ကျော်သွားပြီဖြစ်ပါတယ်ခင်ဗျာ။